စစ်တပ်နဲ့ပြည်သူ့ကာကွယ်တပ်တွေတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာမြေမြုံမိုင်းအသုံးပြုမှုတွေရှိနေတာကြောင့်ဒေသခံပြည်သူတွေသေဆုံးထိခိုက်မှုတွေဖြစ်နေပါတယ်။စီးရဲလှုပ်ရှားမှုတွေရှိတဲ့စကိုင်းတိုင်းကမ်ပလူမြို့နယ်ထဲမှာဖေဖော်ဝါရီလကဒေသခံ9ယောက်မိုင်းနေမိခဲ့လို့၈တန်းကျောင်းသားတစ်ယောက်နေရာမှာတင်သေဆုံးခဲ့ရပါတယ်။မြေမြုံမိုင်းကြောင့်ကလေးငယ်တွေပါဝင်သေဆုံးနေတဲ့အကြောင်းပေးပို့လာတဲ့သတင်းကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကမ်ပလူမြို့နယ်ညောင်စင်ချေးရွာမှာဖေဖော်ဝါရီလ25ရက်မနေ့ပိုင်းကရွာသား၄ယောက်နဲ့ကာဘိုးဆံပြချေးရွာကနေဈေးလာရောက်တဲ့ဈေးတယ်လင်မယား၂ယောက်မိုင်းနှင်မိခဲ့ကြပါတယ်။ညနေပိုင်းမှာတော့သင်ပေါင်းချင်းရွာကနွားကြောင်သွားတဲ့ကလေး၃ယောက်မိုင်းနှင်မိခဲ့ကြတာမှတယောက်ကတော့နေရာမှာတင်သေဆုံးခဲ့တယ်လို့ကမ်ပလူဒေသရင်းသတင်းပြန်ကြားရေးအဖွဲ့ကကိုအနန္ဒာက VOA ကိုပြောပြပါတယ်
။ဇွန်25ရက်နေ့နေ့ချင်းကဒီကာဘိုးဆံပြကာဘိုးဆံပြရွာနေဈေးလာရောက်တဲ့လင်မယား၂ယောက်လေဒီအိမ်ညောင်စင်ရွာတဲ့ကလက်တပ်ပြည်သူ၃ဦးပေါ့ဗျာအဲသူတို့၃ယောက်ရေမနေ့ချင်းမိုင်းမှာ၅ယောက်ထိရေဗျာမနေ့ချင်းစိုးကြီးပေါ့မိုင်းအဲပြီးတော့ကျွန်တော်တို့မနေ့9နာရီခွဲလောက်မှာနောက်ထပ်တယောက်ထပ်ထိရေဗျာညောင်စင်ရွာတဲ့ကသူကလည်းရက်သားလေးဗျာအဲအဲ့မှာစုစုပေါင်းအဲ့ဒီမှာ6ယောက်ညနေပိုင်းကျတော့ကျွန်တော်အိမ်ညောင်စင်ရွာရဲ့နောက်ဖက်ကနှစ်ဖက်လိုင်းအဲနှစ်ဖက်လုံးကဝေးတာပေါ့ဗျာနောက်ဖက်လောက်ပဲဝေးတယ်ဒီမောင်ချင်းရွာကဟိုဟာအဲကလေး၃ယောက်ပေါ့နော်အမကလေး၃ယောက်ကတော့ကြောင်းသွားရင်းနဲ့မိုင်းချက်ချီရလေပြောရရင်ညနေ၄နာရီလောက်ပါလေအဲအဲ့မှာပဲကျွန်တော်တို့အဲရှစ်တန်းကြောင်းသားကလေး၁ယောက်ကအဲနေရာမှာပဲဆုံးသွားတယ်လို့ပြောရရစုပေါင်း၅အိမ်နေတည်းအထက်မနေ့ခင်းပိုင်းမှာ၆ယောက်ပေါ့နော်ညနေပိုင်းမှာ၃ယောက်ဆို၉ယောက်ထိကြဗျအဲကျွန်တော်ကလေး၂ယောက်ကသူအဲကလေး၃ယောက်ထိကြက၂ယောက်ကညီကို၂ယောက်ပေါ့ညီကို၂ယောက်ကတော့တပြိုင်တည်းထိတဲ့ပုံစံရှိရဲမအဲ့မှာပဲသူညီလေးဖြစ်တဲ့လေးတန်းကြောင်းသားလေးကတော့သူကအဲရတော့ပြင်းထန်နေပေါ့ဗျာ
မိုင်းထိတဲ့ကလေးတွေကသင်ပေါင်းချင်းရွာကအသက်15နှစ်အရွယ်မောင်ဖြိုးဝေအောင်မောင်ပိုင်ပိုင်ဆိုးနဲ့အသက်10နှစ်အရွယ်မောင်တုတ်ပေါ်တို့ဖြစ်ပြီးတော့မောင်ဖြိုးဝေအောင်ကတော့မိုင်းထိတဲ့နေရာမှာရင်သေဆုံးခဲ့တာပါသူ့ရဲ့ညီဖြစ်တဲ့မောင်တုတ်ပေါ်ဟာလည်းဒဏ်ရာအပြင်းထန်ရခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်မိုင်းထိတဲ့လူနာတွေဟာကမ်ပလူကရင်တရားဆေးရုံမှာဆေးကုသမှုခံယူနေကြပါတယ်အခုမြေမြုံမိုင်းပောက်ကွဲခဲ့တဲ့ခြေရွာတွေဘက်မှာတိုက်ပွဲဖြစ်တာမျိုးမရှိပေမဲ့စစ်တပ်ရဲ့စီးရေးလှုပ်ရှားမှုတွေကတော့ရှိနေပါတယ်။ပောက်ကွဲခဲ့တဲ့မိုင်းတွေကိုဘယ်သူထောင်တယ်လဲဆိုတာကိုတော့အတိအကျမပြောနိုင်ပါဘူး။ဒေသခံတွေအပြောအရကတော့ညောင်စင်ရွာနဲ့တင်ပေါင်းချင်းခြေရွာတွေဟာဖြူစောထီခြေရွာတွေဖြစ်တယ်လို့လည်းဆိုပါတယ်
။အဲ့ဒီမှာလည်းသူတို့မိုင်းထိပြီးတဲ့နောက်မှာပြူရဲစီးဝေးချက်ချင်းကောက်လို့ပြီးတော့အဲရွာသူရွာသားတွေကိုရွာပြင်ကိုလုံးဝမထွက်ခိုင်းဘူးပေါ့ဗျာ။ကျွန်တော်တို့ဒီလိုက်နေရလို့ဆိုရင်ဒီသူတို့နေကန်းနေရပြောတာပေါ့ဗျာနော်။အဲ့ကနေပြောတာကတော့လုံးဝဒီပြုတ်ပြီးထောင်တာလို့ပဲပြောတာကျွန်တော်တို့အနေနဲ့တော့တည်ပြီလို့မရဘူးပေါ့ဗျာကောက်ွယ်ရေးဖွဲ့ပေါ့နော်ပြည်သူ့ကောက်ွယ်ရေးဖွဲ့တွေကထောင်နေဆိုရင်တော့သူတို့ဒေသခံတွေကိုတည်ပြီးတာမျိုးရှိတယ်ပေါ့ဗျာဘယ်နေရာဘယ်နေရာမသွားနဲ့မိုင်းထောင်ထားတယ်ပေါ့ဗျာအဲဒါပေမဲ့ဒီအဲညောင်စင်နဲ့ဒီတင်မောင်းညင်းနဲ့ဖြစ်သွားတဲ့ကိစ္စကတော့အတည်ပြီးထားတယ်မရှိဘူးလို့ပြောတယ်ပေါ့ဗျာနောက်မ
ှ February 26ရက်နေ့ကလေးကညောင်စင်ရွာနဲ့တင်မောင်းချင်းရွာကဒေသခံတွေကိုရွာပြင်မထွက်ကြဖို့အတွက်ပြူစောထေးတွေကပြောပြီးတော့ခြေရွာရဲမှာမနေရဲလို့ထွက်သွားတဲ့သူတွေကိုလည်းဖမ်းဆီးမှုတွေရှိတယ်လို့ဒေသခံတွေကပြောပြပါတယ်အခုလိုဒေသခံပြည်သူတွေမိုင်းထိသေဆုံးတာတွေရှိနေတာကြောင့်ရွာသူရွာသားတွေကတော့ကြောက်လန့်နေကြတယ်လို့ကိုအနန္ဒာကအခုလိုပြောပြပါတယ
်ခုအဲ့မှာလေးကညောင်စင်သားမှဒီလိုဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဒီရွာပြင်ကိုမထွက်ရဲဘူးပေါ့ဗျာတချို့ကလည်းဒီရွာနားမှာမနေရဲလို့ထွက်သွားမယ်လို့တဲ့အဖြစ်တောင်ဖြစ်တယ်ပေါ့နော်မိုင်းရွာတွေကတော့လုံးဝပေါ့ဒီပြူတွေကရွာသူရွာသားတွေရွာပြင်ထွက်မခံဘူးပြီးတော့တခြားအနေအထားတွေလည်းသွားမခံဘူးလို့ပြောရပေါ့ဗျာရွာသူရွာသားတွေကိုချုပ်ထားတဲ့သဘောပေါ့ဗျာ
February 23ရက်နေ့လောက်ကကမ်ပလူမြို့နယ်အင်းလယ်ကြီးကျေးရွာကိုဝင်ခဲ့တဲ့စစ်တပ်ဟာလည်းရွာတွေကနေပြန်ထွက်ချိန်လူနေအိမ်တွေမှာမင်းမြုံမိုင်းတွေထောင်ထားခဲ့တာကြောင့်စစ်တပ်တွေပြန်ထွက်သွားချိန်မှာဒေသခံတွေရွာတွေပြန်ဝင်နိုင်ဖို့အတွက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမိုင်းတွေကိုရှင်းလင်းခဲ့ကြရပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းမင်းမြုံမိုင်းထောင်တာတွေရှိပေမဲ့သူတို့မိုင်းထောင်နေဆိုရင်ပြည်သူတွေကိုမိုင်းရှိတဲ့နေရာတွေကိုမသွားဖို့တတိပေးတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်